တမကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်ဖြင့်နောက်ထပ်တစ်နှစ်တက်တန်းဆက်လက်ထားရှိသွားဖို့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကတောက်ကြနေမှာအတည်ပြုလိုက်တယ်လို့ကုလသမဂ္ဂအတိုင်းဝိုင်းနဲ့နှီးဆက်သူတချို့ကပြောပါတယ်။ဦးကျော်မိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရတဲ့အတွက်မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့မြန်မာဒီမိုကရေစီပြောင်းလဲရေးကိုကမ္ဘာနိုင်ငံတွေပိုသိလာအောင်လှုံ့ဆော်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါလေဗျာကုလသမဂ္ဂမှာကိုယ်စားလှယ်စီစဉ်ရေး credentials committee ကတာမကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်သက်တမ်းတစ်နှစ်ထားရှိဖို့တနင်္လာနေ့ကျင်းပတဲ့အစည်းအဝေးကနေသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ် credentials committee ရဲ့ဒီဆုံးဖြတ်ချက်ကို89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ16ရက်တောက်ကြနေ့မှာအတည်ပြုလိုက်တယ်လို့နယူးယောက်မြို့မှာတာမကြီးဦးကျော်မိုးထွန်းကိုအနီးကပ်ကူညီနေတဲ့NYCBC အဖွဲ့ကဦးနေတင်မြစ်က VOA ကိုပြောပါတယ်
။ကျွန်တော်ဘောခုကြားသည့်တလောက်ဆိုရင်ကုလသမဂ္ဂကဒီအထွေထွေညီလာခံကြီးကအတည်ပြုလက်ပြီးလို့ကျွန်တော်သိရပါတယ်။အဲကျွန်တော်နားလည်ထားတော့တလောက်ဆိုရင်ဥတော်မိုးထုတ်ကိုပြီးခဲ့နှစ်ကတည်းကဒီ2023ဒီစက်တင်ဘာလဒီပေါ့တနစ်တတိကိုညီလာခံကြီးမကျင်းပခင်ကြည့်သူအားဆက်လက်ပြီးတော့အရင်ကတည်းကအာသူဆက်လက်ပြီးတော့သူလှုပ်ဆောင်နိုင်ခွင့်ရှိမယ်တိုးစွခွင့်ရှိမယ်အာသူလှုပ်ရှားပိုင်ခွင့်ရှိမယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျာ
ဦးကျော်မိုးထွန်းကိုတက်တန်းတစ်နှစ်တိုးလိုက်ပေမဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုအရေးကိုတော့ဆိုင်းငံ့ထားကြဖို့ credential committee ဝင်တွေကသဘောတူခဲ့ကြပါပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ကုလသမဂ္ဂ credential committee အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားကွဲလွဲမှုရှိနေပြီးဦးကျော်မိုးထွန်းကို2023စက်တင်ဘာလအထိတနည်းတက်တန်းတိုးပေးလိုက်တယ်ဆိုပေမဲ့ဒီနေရာအတွက်အပြောင်းလဲတွေရှိလာနိုင်သေးတယ်လို့သုံးသပ်ပြောဆိုပါတယ်
။အဲကုလသမဂ္ဂအထွေထွေညီလာခံရဲ့စီမင်း29အရာကတော့လက်ရှိရှိနေတဲ့လူကိုသူတို့ဒါဆက်လက်ထားရှိတဲ့သဘောတက်ရောက်တာပေါ့တက်ရောက်တယ်။အဲသို့တော်လည်းဒါဘယ်အဖွဲ့အစည်းမှအတိမပြုတဲ့သဘောမဟုတ်ဘူးလို့တော့တွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီအခြေအနေဒီအထွေထွေညီလာခံကာလတစ်လျှောက်လုံးပေါ့ဗျာ။2023စက်တင်ဘာလဒီဆက်ရှိနေမယ်လို့တော့ကျွန်တော်တို့ဒါပုံပေမှတ်ယူလို့တော့မရဘူးအဲဒီကိစ္စနဲ့ပတ်သက်ပြီးခေါင်းအလောက်ကော်မတီတွေကြားမှာထပ်နံထပ်မှန်ပြီးဆွေးနွေးဖို့ရှိတယ်လို့ပဲအဲကျွန်တော်တို့မြင်ပါတယ
်ဦးကျော်မိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရတဲ့အတွက်မြန်မာဒီမိုကရေစီအရေးအတွက်အားရစရာတွေဖြစ်လာလိမ့်မယ်လို့ဦးနေတင်မြင့်ကမြင်ပါတယ
်တက်ကဦးကျော်မိုးထွန်းဒီလိုဆက်လက်ထားရှိပြီးတော့သူကခရတ္တကမှာတည်ရှိနေတဲ့အတွက်အယူကြီးအစိုးရနဲ့ຫນွေဦးဒေါ်လာရင်းကိုဒီအမေရိကန်နိုင်ငံအပအဝင်ကမ္ဘာနိုင်ငံအသီးသီးကပို့ပြီးထောက်ခံနိုင်အောင်သူလုပ်ပေးနိုင်တဲ့အနေအထားရှိတယ်လို့ဒုတိယအနေနဲ့ကတော့ကျွန်တော်တို့အခုစစ်အကြမ်းဖက်အုပ်စုရဲ့မတရားတပ်ဖြတ်မှုတွေဥပဒေနဲ့လုံဆော်မှုတွေကိုသူကကမ္ဘာနိုင်ငံအသီးသီးကိုသူခုနကတည်းကရှင်မြင့်မှာတိတိကျကျသူပြောဆိုနိုင်တဲ့အတွက်စစ်အာဏာရှင်ရဲ့ကဆုံးခန်းဆုံးလဲဒါမမှားပါဘူးပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရဲ့ဒီပန်းတိုင်ကပုံပြီးနှီးဝါပြီလို့လဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
Credential Committee မှာကုလသမဂ္ဂလူညုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုရုရှားတရုတ်တို့အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ